Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် March 16ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190ပြန် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီမနက်အတွက်အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့တရုတ်နိုင်ငံကမြန်မာနိုင်ငံထဲမှာယင်းဒီမြုံနှံထားတဲ့ဆက်ယုံလုံယုံတွေမီးရှို့ခံရတဲ့ပေါ်တရုတ်ဘက်ကစိုးရိမ်တယ်လို့ပြောလိုက်တာနဲ့ပတ်သက်ပြီ
းညင်ဒါတွေကဘယ်သူကမီးရှို့တာလဲဆိုတာကအခုထောက်ထားနေတဲ့ထွက်လာတယ်ညဒါလို့လဲဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပဲသူတို့ကဒါတွေကိုတိတိကျကျကိုစနစ်တကျလောက်ပြီးတော့မှဒီတရုတ်နဲ့မြန်မာလူလူနဲ့ကြားထဲမှာသူတို့ကဒါကလောက်ဆန်ထားတယ်ဆိုတာဒါအရင်သိတာစီ
ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံသားဆက်ဆံရေးကိုယ်စားလှယ်ကိုထင်လဲအောင်ပြပြတာဖြစ်ပါတယ်။ဒီကြောင့်ကိုမချခင်မှာနားဆင်ရမှာပါ။ဒါပြင်ပြည်ပအခြေစိုက်1990ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရဦးဘိုလာတင်နဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရဖို့ရှိပြီးတော့6ရက်နေ့မြေအလုံသမားတွေရဲ့အကြမ်းဖက်အာနာဖီဆာနဲ့ CDM လို့ရှာမှုအခြေအနေနဲ့ထိုင်းနိုင်ငံကမူရစေဝါနဲ့ဆိုင်တဲ့သတင်းစာရတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းတဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
ဆီယနာဒိဆန်းချင်ဆနပြပွဲတွေနေရောညပါပုံစံမျိုးစုံနဲ့ဆင်နွှဲလာခြင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကညပိုင်းမှာပုံအောင်ဖြိုခွင်းမှုတွေရှိလာပါတယ်တနင်္လာနေ့ညပိုင်းတပိတ်ဆင်နွှဲဖို့ပြင်ဆင်နေကြတဲ့လဲတန်းကဆနပြသူတွေကိုလုံခြုံရေးအဖွဲ့တွေကညဦးပိုင်းကနေညပိုင်းအထိ၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်ဆနပြပွဲတွေရဲ့အချက်ချာနေရာတစ်ခုဖြစ်တဲ့လဲတန်းလမ်းစုံမှာတနင်္လာနေ့ညကလုံခြုံရေးတပ်ဖွဲ့တွေရဲ့ကားတွေမဝင်နိုင်အောင်တဲအိတ်တွေရရပစ္စည်းတွေနဲ့ဒေသခံတွေပိတ်ဆို့ခဲ့တယ်လို့လမ်းပေါ်မှာမီးထောက်တွေလည်းတွေ့ရပါတယ်လုံခြုံရေးတပ်ဖွဲ့တွေကလမ်းပေါ်မှာပြစ်ခတ်နေကြချိန်မှာပဲရက်ွက်နေပြည်သူတွေကမီးတွေပိတ်လိုက်ပြီးဆနပြကျွေးကြုံခဲ့ကြပါတယ်ညစဉ်ရှိနေတဲ့ထိုင်းတပိတ်ဆင်းရဲမှုကိုတော့တနင်္လာနေ့ညမှာမတွေ့ရပါဘူး။တစ်ချိန်တည်းမှာပဲစျေးချုပ်ရေးကြီးညာထားတဲ့လှိုင်းသာယာနဲ့ရွှေပြည်သာဘက်ကိုဦးတည်ပြီးစစ်ကားဒါဇင်နဲ့ချီမောင်းသွားတာကိုလည်းညနေပိုင်းမှာတွေ့ရပါတယ်
။မင်းတော်ဟိုကြီ
းထားပါများရဲ့နင်းကို
6
6 6 6
6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6
6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6
6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 မြန်မာစနပြသူတွေကိုစစ်တပ်ရဲ့အကြမ်းဖက်မှုဟာဇာတိတပြက်ပြကျင့်ဝတ်ချိုးဖောက်မှုဖြစ်ပြီးခွင့်လွှတ်နိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းပြီးခဲ့တဲ့မတ်လ14ရက်နေ့တနင်္ဂနွေနေ့ကစနပြသူတွေတွေးမြေကြတိဆုံးမှုအများဆုံးဖြစ်ခဲ့ရပြီးနောက်တနေ့တနင်္လာနေ့မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဂျာလီနာပေါ်တယ်ကအခုလိုပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးတောင်းဆိုရာတွေကိုစစ်အုပ်စုကတနက်နဲ့ပြစ်ခတ်တုံ့ပြန်ခဲ့တာဖြစ်တယ်လို့နိုင်ငံသားကြီးဌာနပြောခွင့်ရကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်ရဲ့အခုလုံနီးလှုပ်ဟန်တွေကိုကြည့်ရင်ဆင်အာနာတင်ခဲ့မှုဟာစစ်တပ်ရဲ့ကိုဂျိုးစည်းပွားအတွက်ဖြစ်ပြီးမြန်မာလူထုရဲ့စံတော့ကိုကိုစားမပြူတာပေါ်လွင်စေတယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုကိုဒဏ်ခတ်တဲ့အနေနဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဝင်တချို့ကိုအမေရိကန်ကဒဏ်ခတ်အရေးယူထားတဲ့အပြင်အာဏာသိမ်းအဖွဲ့အကြီးကဘူဂျုံဟူးချင်းမင်းအောင်လှိုင်ရဲ့တားနယ်သမီးကိုပါဒဏ်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်။မြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတာကြောင့်တုံးလုံး6ချရာကြောင်းကုလသမဂ္ဂအတူရင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာချက်ထုတ်ပါတယ
် The Secretary General renews his call on the international community
နိုင်ငံတကာတိုင်ဝမ်ဘက်ကမြန်မာပြည်သူတွေနဲ့တသားတည်းရည်တည်ချဖို့ကုလသမဂ္ဂအတူရင်မှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရစတီဗင်ဒူဂျေရစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆန္ဒပြသူတွေကိုတပ်ဖြတ်မှုတရားဥပဒေမဲ့ဖမ်းဆီးမှုဖန်စီထားသူတွေကိုနှိမ့်ဆက်ညှဉ်းပန်းနေဆိုတဲ့အစီအခံချက်တွေဟာဆိုရင်အခြေခံလူအခွင့်အရေးကိုချိုးဖောက်မှုနောက်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးထိမ့်သိမ့်သိမ့်သိမ့်ရှိရေးနဲ့ဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုပြောင်ပြောင်တင်းတင်းအခမ်းနဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖိနှိပ်မှုတွေအဆုံးသတ်နိုင်ရေးနိုင်ငံတကာအတိုင်းအဝန်းကညှိနှိုင်းပေါင်းစပ်ပြီးကူညီဆောင်ရွက်ကြဖို့လေကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းကြောင်းပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းမှာအခြေအနေတွေတည်ငြိမ်သွားစေပြီးဆွေးနွေးညှိနှိုင်းနိုင်ရေးပေါ်ဆောင်ဖို့နောက်ဒီမိုကရေစီပြန်လည်ဦးလှည်နိုင်ဖို့အတွက်အရေးကြီးတဲ့လိုအပ်ချက်တစ်ခုအနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုနိုင်ငံတွင်းလာရောက်ခွင့်ပြုဖို့လဲစစ်တပ်ကိုအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။အနာသိမ့်ထားတဲ့စစ်တပ်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုနိုင်ငံကိုလာရောက်ခွင့်မပေးသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ကတော့မြန်မာပြည်သူတွေရဲ့ဒီမိုကရေစီညွှန်မှန်းချက်နောက်မြန်မာပြည်သူတွေနဲ့ထပ်တူဆက်လက်ရည်တည်ကြောင်းပြောဆိုထားပါတယ်ရှင်။မြန်မာဆင်အာနာသိမ့်ဆန့်ကျင်ဆန္ဒပြပွဲတွေအတွင်းအင်အားအလွန်အကျွံသုံးပြီးစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းနေတာနဲ့အတူပဲကြမ်းမာကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုလိမ်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအစီရင်ခံချက်တွေနဲ့စိုးရိမ်စရာပိုများလာတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့အမှုဆောင်ညွှန်ကြားရေးမှူးကတင်းနှင်းလာနေမှာပြောဆိုထားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုချင်းချောက်မှုထိပါစော်ကားမှုတေဆုံးဒဏ်ရာရစေတဲ့အထိအင်အားသုံးမှုအကြမ်းဖက်မှုမှန်သမျှဟာလက်ခံနိုင်စရာမရှိဘူးလို့လည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်။ဆက်ပြီးဖမ်းဆီးချုပ်နှောင်မှုဆိုင်ရာသတင်းတွေဖမ်းခံထားရသူတွေရဲ့အခြေအနေနောက်ပြီးသူဆေးရုံတွေကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်နေရာယူတဲ့ကိစ္စတွေကိုအထူးပဲစိုးရိမ်ကြောင်းလဲ UNFPA ကပြောဆိုထားပါတယ်။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထိန်းသိမ်းသိမ်းသိမ်းရှိဖို့နဲ့မြန်မာအမျိုးသမီးတွေလူငယ်တွေရဲ့ကျန်းမာရေးနဲ့လူအခွင့်အရေးသူတို့ကိုအကာအကွယ်ပေးနိုင်ရေးကိုဦးစားပေးဆောင်ရွက်ဖို့လေကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNFPA ကတိုက်တွန်းတောင်းဆိုထားပါတယ်ရှင်။မြန်မာနိုင်ငံဆီယနာတိမ်မှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းငြင်းချမ်းစွာဆန္ဒပြသူအနည်းဆုံး138ဦးသေဆုံးရပြီးဖြစ်ကြောင်းကုလသမဂ္ဂလူအခွင့်အရေးရုံးကတင်းနှလာနေမှာထုတ်ပြန်လိုက်ပြီးဒီသေဆုံးရသူတွေထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါတယ်လို့ပြောဆိုထားပါတယ
်။ According to the Human Rights UN Human Rights Office to date at least 138 peaceful protesters
တင်းနှင်းကလေးတွေထဲမှာတင်း38ဦးသေဆုံးခဲ့ရပြီးအများစုကရန်ကုန်လှိုင်းသာယာမှာဖြစ်ကြောင်းပြောခွင့်ရစတီဗင်ဒူဂျေရစ်ကပြောဆိုခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကွန်ရီဆောက်ရှောက်ရေးအသင်း AAPP ရဲ့မတ်လ15ရက်ထုတ်ပြန်ချက်အရတော့သူတို့ကောက်ယူစုဆောင်းချက်အရဆင်အာနာဒိဆန့်ကျင်ဆန္ဒပြမှုတွေအတွင်းတည်ဆုံရသူအနည်းဆုံး182ယောက်ရှိပြီလို့ဖော်ပြပါတယ်။ Tansi Kayaduga, the Taukoya Niba Shire, Lule, EEPP, Sienga, Popia Varation.
ကျန်တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိ၊ပိုင်းလိုမီတာ32၊ကီလိုဟတ်69.25၊ပိုင်းလိုမီတာ40၊ကီလိုဟတ်68.9တုံညာနဲ့ပိုင်းနက်မီတာ100ကိုစေ၊ကီလိုဟတ်69ခွန်9လိုကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝင်မြန်မာဘိုင်းရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာအလို့သမားသမဂ္ဂအဖွဲ့ဝင်တွေအဖမ်းဆီးခံနေရတယ်လို့နေအိမ်တွေမှာလာရောက်ရှာဖွေအနှောက်အယှက်ပေးတာတွေကိုခံနေရပြီးတချို့ကတော့ကြောက်ပြီးပုံအောင်နေကြရတယ်လို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာအလို့သမားသမဂ္ဂအဖွဲ့ကြီးက
မတ်လ7ရက်နေ့စွဲနဲ့အစီရင်ခံစာတစ်စောင်အားရဦးကိုတင်သွင်းခဲ့တာဖြစ်ပါတယ်။အာနာတိန်ထားတဲ့စစ်တပ်ကိုဆန့်ကျင်ဆန္ဒပြတဲ့ဒေသခံတွေကိုစစ်တပ်နဲ့ရဲကမြေအယိုးဘုံတွေတနက်တွေနဲ့ပစ်ခတ်နေတာဖြစ်ပြီးတနင်္ဂနွေနေ့ကရန်ကုန်မှာဒါဇင်နဲ့ချီတေးဆုံးခဲ့ရပြီးတရုတ်ပိုင်ဆက်ရုံအများပြားလဲမီးရှို့ခံခဲ့ရပါတယ်။
အခုလိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းမှုတွေရှိနေတယ်နဲ့တနင်္လာနေ့မှာလဲဆန္ဒပြမှုတွေကဆက်ပြီးရှိနေတယ်လို့သိခတ်မှုတွေလည်းရှိနေပြီးချက်ဦးတဲ့မင်းနဲ့တည်ဆုံခဲ့ရတာပါဒီလိုအခြေအနေအောက်မှာစစ်တပ်အာဏာပိုင်တွေကိုအကြမ်းမဖက်ဘဲဆန့်ကျင်တဲ့စီရင်လှုပ်ရှားမှုမှာပါဝင်တဲ့အလို့သမားတွေကိုချင်းချောက်မှုတွေရှိကြောင်းတိုင်ကြားစာတွေရရှိထားတယ်လို့အာရုကပြောပါတယ်စစ်တပ်
ာတမကတွင်လည်းအလို့သမားအဖွဲ့အစည်းပေါင်း16ခုကိုပါတရားမဝင်အဖွဲ့အစည်းဖြစ်နေကြီးညာထားတယ်လို့လည်းပြောပါတယ်အခုလိုဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတာနဲ့ပတ်သက်ပြီး ITCU ကမတ်လ5ရက်နေ့မှာ ILOC တိုင်ကြားစွာတင်သွင်းခဲ့တာဖြစ်ပြီးဒါကမတ်လ22ရက်နေ့မှာ ILO ကပြန်လည်သုံးသပ်ဖို့ရှိကြောင်းလည်းပြောပါတယ်အလို့သမားတွေပေါ်မှာချင်းချောင်နှောက်ယှက်မှုတွေကိုရပ်ဆိုင်ပြီးမြန်မာနိုင်ငံမှာအရသာအဆိုးကပြန်ပြီးဖြစ်လာစေဖို့အတွက် ILO အကြီးအကဲ Guy Ryder ကပြီးခဲ့တဲ့လတုန်းကပဲကြေညာချက်ထုတ်ပြန်တောင်းဆိုထားတာပါ။အီတလီကအဝတ်အထည်လက်လီဖြန့်ချီတဲ့ OVS ကုမ္ပဏီကမြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းကိုအကန့်အသတ်နဲ့ဆက်ပြီးဖွင့်ထားမှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်အာဏာသိမ်းထားတဲ့စစ်တပ်ကိုဆန္ဒပြရမှာပါဝင်တဲ့အလို့သမားတွေအပေါ်မှာခွဲခြားဆက်ဆံသူတွေနဲ့တော့အလို့ဆက်လုံမှာမဟုတ်ကြောင်းတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံကချီးမြှင့်တဲ့ရက်ထည်တွေအပြင်အထည်ချုပ်စက်ရုံအတွက်ပစ္စည်းတွေဟာကမ္ဘာမှာနာမည်ကြီးတယ်လို့အထည်ချုပ်စက်ရုံလုပ်ငန်းဟာလည်းအဓိကပြည်ရင်းအလုပ်ကိုင်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လကဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတွေတိုးလာနေပြီးနိုင်ငံတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတာအတွက်ရှုံ့ချကြောင်းနဲ့အခြေအနေကိုမပြတ်ဆောင့်ကြည့်နေမှာဖြစ်ကြောင်းOBS ကပြောပါတယ်ကမ္ဘာဒုတိယအကြီးဆုံး fashion design company ဆွီဒင်အခြေစိုက် H&M ကရောအီတလီအခြေစိုက် Benetton အလွတ်ထည် company တွေကလည်းမြန်မာနိုင်ငံကပစ္စည်းတွေမှားယွင်းမှုကိုချက်ချင်းပဲဆိုင်းငံ့လိုက်တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဆန္ဒပြဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းနေချိန်မှာပဲ February လကုန်လောက်ကစပြီးမြန်မာနိုင်ငံကနေအင်းကြီးချင်းအင်းကြီးဘက်ကိုထွက်ပြေးလာသူပေါင်း400ကျော်ရှိနေပါပြီ။ဒီထဲမှာရဲဝန်ထမ်းအများအပြားပါဝင်နေတယ်လို့အိန္ဒိယရဲအရာရှိတူကတင်းနယ်လာနေမှာပြောပါရတယ်။တောက်ချန်လေးကတော့နေဆက်ကျော်ဖြတ်ထွက်ပြေးလာသူပေါင်း116ယောက်ရှိနေတယ်လို့မီဇိုရမ်ပြည်နယ်ကရဲအရာရှိတူက Reuters သတင်းဌာနကိုပြောပါရတယ်။ထွက်ပြေးလာသူတွေထဲမှာရင်းနဲ့မိသက်သမားတွေပါဝင်ပြီးတချို့ကအဝတ်အစားနည်းငယ်ကလွဲလို့ဘာမှမယူနိုင်နဲ့ထွက်ပြေးလာကြတာပါ။
จนน่ะชื่อว่าราคาปุ๊บนะกันอันดับเจ้าที่ก็ลำละก็ว่า
ငင်းငင်းချင်းချင်းဆန္ဒပြတယ်အပြစ်မရှိတဲ့သူတွေရာဇဝတ်မှုမကျူးလွန်တဲ့သူတွေကိုတနက်နဲ့ပြစ်တာရိုက်နှက်တာတွေမလုပ်နိုင်လို့ထွက်ပြေးလာတာဖြစ်ကြောင်းထွက်ပြေးလာတဲ့ရဲအရာရှိ 4C ကပြောသွားတာမှာအိန္ဒိယဗဟုအစိုးရကတော့တစ်ဖက်နိုင်ငံကလူတွေအလုံးရင်းနဲ့ဝင်မလာအောင်တားဆီးဖို့အတွက် data အားလားပိုင်းတွေကိုညှင်းကြားထားတာဖြစ်တဲ့နဲ့နိုင်ငံနေဆက် data ဟာတောတောင်ထူထပ်တဲ့အတွက်ထွက်ပြေးလာသူတွေကိုတားဆီးဖို့ကခက်ခဲနေတာပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နင်းမှုတွေကိုအပြင်းထန်ရှုတ်ချကြောင်းနဲ့လက်တုံ့ပြန်ဖို့အတွက်စံစာသုံးသပ်မှာဖြစ်ကြောင်းဂျပန်ကက်ဘိနက်အဖွဲ့အတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကတနင်္လာနေ့တနင်္လာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
経済協力や政策の今後の対応については事態の
様々な面々に違いを探しに行き、市場や部門総員も、無話らに匹敵するほど接び統廃とはめそれらを例々統括とはま匹敵る。メンバー委員総員にじゃれ、他者内閣類の統廃も、徹底審査とはま匹敵と言われば。မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီလိုလားသူတွေကိုပြစ်ခတ်နှိမ်နင်းနေတာကိုကန့်ကွက်တဲ့အနေနဲ့မြန်မာနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆိုင်ရာဒီစစ်ပပစ္စည်းတင်ပို့ရောင်းချမှုတွေပိတ်ပင်မယ်လို့တောင်ကိုရီးယားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းပြောဆိုခဲ့ပြီးတဲ့နောက်ဂျပန်ကလည်းမြန်မာရေးနဲ့ပတ်သက်ပြီးခုလိုတုံ့ပြန်လာတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းနဲ့ဂိုဘီတဲကန်နာရာထဲမှာလေပြင်းတိုက်ခတ်မှုကနေဆယ်နှစ်တာကာလအတွင်းအကြီးမားဆုံးတဲမုံတိုင်းကြီးဖြစ်ပေါ်နေပြီးဘေကျင်းမြို့တော်တလွှားမှာတော့တနင်္လာနေ့မှာအညူရောင်ဖုံဖုံတွေနဲ့ဖုံလွှမ်းနေပါတယ်။မွန်ဂိုလီးယားကုန်းတွင်းပိုင်းဒေသကနေဘေကျင်းမြို့တော်တဝိုက်ကပြည်နယ်တွေဖြစ်တဲ့ချန်စုရှန်စီနဲ့ဟာဘေးဒေသတွေအထိတဲမုံတိုင်းဖြတ်သန်းနေတဲ့အတွက်တရုတ်မိုးလေဝသဌာနကအဝါရောင်အဆင့်3ပေးချက်ထုတ်ပြန်ထားပါတယ်။ဒီတဲမုံတိုင်းဟာမွန်ဂိုလီးယားနဲ့မွန်ဂိုလီးယားကုန်းတွင်းပိုင်းကနေတိုက်ခတ်တဲ့ပြင်းထန်တဲ့လေမုံတိုင်းကြောင့်ဖြစ်လာပြီးလေကျင်းကဒီဒေသရင်းတဲကန္တရာကတဲမုံလေးတွေကိုတည်ဆောင်ပြီးဘေကျင်းမြို့တော်ကိုညာတွင်ချင်းရောက်သွားတဲ့အခါလေရုကအဝါရောင်တိမ်ကိုးလိုဖြစ်လာနိုင်တယ်လို့ကျန်းကျင်သူတွေကခံမှန်းထားတာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့ရှိသင့်တဲ့လေရုရဲ့အမှုံပါဝင်နှုန်းဟာ50မိုက်ခရိုဂရမ်ထက်မပိုသေးတဲ့ PM10 အဆင့်သတ်မှတ်ထားတာဖြစ်ပေမဲ့ဘေကျင်းကတချို့ရက်ွက်တွေမှာ PM10 ထက်ကျော်လွန်နေတာတွေ့ရပါတယ
်နောက်ဆုံးရသတင်းလေးကိုမတ်တင်ကြီးထိုင်းနဲ့တော့ခင်ဗျားတို့ထင်ရှားပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့ဆက်သွယ်မိမျက်ချက်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့6ရင်းနှံမြေလူသမားတွေရဲ့ CDM လှုပ်ရှားမှုအကြောင်းပြောပြချင်ပါတယ်။6ရင်းနှံမြေလူသမားတွေရဲ့အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတလကျော်လာနေပြီးတော့အလုပ်ပြန်ဆင်းဖို့အကြောင်းမရှိဘူးလို့လည်းတက်ကြွလှုပ်ရှားသူတူက VOE ကိုပြောပါတယ်။6ရင်းနှံမြေအလုပ်သမားတွေရဲ့အလုံးမတက်ရေလှုပ်ရှားမှုအခြေအနေကိုမတ်ခွန်ညိုကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ချောင်းမြို့ရင်းနှံမြေအလုပ်သမားတွေဟာစစ်ဖက်ကအုပ်ချုပ်မှုကိုမလိုလားတဲ့အတွက်အလုပ်မစင်းတော့ဘဲအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြပါတယ်။ဒီကနေ့အထိ CDM လှုပ်ရှားမှုအပြည့်အဝအောင်မြင်နေစေဖြစ်တယ်လို့ချောင်းရင်းနှံမြေကအလုပ်သမားရဲ့တက်ကြွလှုပ်ရှားသူမတ်ပွင်က VOE ကိုပြောပါတယ်။
ဒီနမီရတပိတ်ချင်းကြီးကတော့အခု CDN ဝန်ထမ်းကြီးကတော့မြေစုပင်ဖြားပေးစီကမူဆိုပြီးတော့ CDN တော့အခုချိန်ထိအောင်မြင်နေတာပဲ6ရင်းနဲ့မြင်မှာတော့ထွက်သွားတာမရှိဘူးတရားမှမရှိဘူးမစင်ဘူးချင်းတော့
ချောင်းမြို့ပါဝင်ရေနံမြေမြို့ကဝန်ထမ်းတွေဟာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကစလို့ယာရုအစင်လိုက်တတ်မှတ်ဆောက်လုပ်ပေးထားတဲ့ဝန်ထမ်းအင်အားတွေမှာအစင်ဒီဇိုင်းနေထိုင်လာခဲ့ကြတာပါမိဘတူဦးကွယ်လွန်သည်ဖြစ်စေအငိမ့်စားယူသွားသည်ဖြစ်စေမိဘနာမည်ကနေလက်ရှိရေနံမြေဝန်ထမ်းဖြစ်လာတဲ့သာသမီတူဦးကအဲ့ဒီအိမ်ကိုနာမည်လွှဲပြောင်းပြီးတော့ဆက်လက်နေထိုင်ကြပါတယ် CDM ပါဝင်တဲ့မိအထဝန်ထမ်းတွေနေအိမ်တွေကနေနှင်ထုတ်ခံနေရချိန်မှာလက်ရှိဝန်ထမ်းအိမ်ယာတွေမှာနေကြပြီး CDM လှုပ်ရှားနေတဲ့ရေနံမြေအလုပ်သမားတွေရဲ့ရှစ်ဆက်နေထိုင်ရေးကရောဘယ်လိုရှိလာနိုင်တယ်လဲလို့မေးတဲ့အခါမှာမပွင့်ကအခုလိုရှင်းပြပါတယ်
အမွေဆက်ခံသပြီးတကယ်လို့ကျမတို့ကဒီအိမ်ယာဒီမှာပဲဟောစင်ကဲစင်ကဲပေးနာမည်သာသမီနာမည်အဲပေါ့နော်အဲ့ဒါနေပေါ့စင်ကဲစင်ကဲနှစ်ပေါင်း60 90ထိဒီအိမ်ပန်ဝိုင်းပိုင်ထိမနေနိုင်တဲ့အတွက်ဒီဟာပဲမိကိုနေခဲ့ရတဲ့အပေါ်မှာဒီအချိန်မှာဖြစ်ကောင်းစီကဖျားပေးလာလို့ဖျားရမယ်ဆိုရင်ဟိုတဲတန်းယာတွေထိုးပြီးတော့စီစဉ်လုပ်ထားတာရှိတယ်စီစဉ်ဝန်ထမ်းတွေကလည်းဆက်ပြီးတောင်းထားဖို့လိုအပ်တယ်ကျမတို့ကရင်းနှံမြေကလုံသမားဝန်ထမ်းကများတဲ့အတွက်လက်ရှိမှာကငွေကြေးအင်အားရဲ့လုံလောက်ကိုမရှိသေးဘူးပေါ့ရှင်
။မန်းတမယာကန်ဘက်ကဝန်ထမ်းတွေကိုလည်း16ရက်နေနောက်ဆုံးထားအလုပ်ပြန်ဝင်ကြဖို့နဲ့အလုပ်ပြန်မစင်းမဲ့ဝန်ထမ်းတွေကိုနေအိမ်တွေကနေဖယ်ပေးဖို့သတင်းတွေထွက်ပေါ်နေပါတယ်။အလုပ်သမားတွေကတော့နေအိမ်တွေကနေစင်ပေးဖို့တညီတညွတ်ထဲဆုံးဖြတ်ထားကြတယ်လို့မပွင့်ကပဲပြောပါတယ်။အခုလိုအကြမ်းမဖက်စန့်ကျင်ရေးလှုပ်ရှားမှုအဖြစ်ရင်းနှံမြေဝန်ထမ်းတွေတညီတညွတ်တဲ့အလုံးမစင်ပဲနေကြတာနဲ့တစ်ချိန်တည်းတခြားအစိုးရဝန်ထမ်းတွေနဲ့အယက်သားတွေလည်းရင်းနှံမြေဝန်ထမ်းတွေနဲ့အတူ စန္ဒပြပွဲတွေကိုကျင်းပခဲ့ကြတာပါဒါပေမဲ့လည်းမတ်လ13ရက်စနေနေ့က6မြို့ပေါ်မှာအတက်ဖက်ဖြိုခွဲမှုတွေပြစ်ခတ်မှုတွေနဲ့အတူလူတဦးလည်းထိမှန်ပြေဆုံးခဲ့ပါတယ်ဒါကြောင့်တနင်္လာနေ့မှာတော့အရင်လိုစုရထားပြီးတစုတဝေးတဲ့စန္ဒပြတာမျိုးတဲ့ရက်ကွက်အလိုက်သူ့အစုနဲ့သူစန့်ကျင်ကန့်ကွက်တာမျိုးတွေနေရာအနှံ့မှာရှိခဲ့တယ်လို့လည်းမပွင့်ကပြောပါတယ်
13ရက်နေ့ကပြစ်ခတ်ဖြိုခွင်းပြီးဘလောက်ကြီးပဲခက်ကောက်စီရဖိနေကျမတို့ကရတဲ့နေရာကနေပြီးတော့ဆန္ဒပြပွဲရှိတယ်မြို့ထဲမှာဆိုရင်လည်းကျမတို့ကမြို့ထဲလို့ခေါ်တဲ့ဟိုဖုလာကြီးတခင်ဖုလာကြီးကြောက်တိုင်းစုရမှာရှိတယ်လမ်းတော်လမ်းနေမှာရက်ွက်လမ်းနေမှာသာသနာ့ဘိမှန်လမ်းနေမှာဟိုပြီးခင်ဆောက်ရှောက်ရေးဆိုတဲ့လမ်းနေပေါ်မှာလည်းဆန္ဒပြအဖွဲ့ရှိတယ်လို့6ဖက်6ဖက်လို့ခေါ်တဲ့ရင်းနှံဝင်းနှံအင်ညာကြီးအများဆုံးနေထိုင်တဲ့နေရာတွေမှာရက်ခွက်တင်းနှစ်အမှတ်တင်းနှစ်3 4ရက်ခွက်အတွင်းထဲမှာလည်းကျမတို့ဆန္ဒပြကြတယ်အဲ့လိုဆန္ဒပြတဲ့အချိန်မှာစစ်ကောင်စီကစားတွေနဲ့ရဲတပ်ဖွဲ့တွေကနေပြီးတော့လမ်းဂျူလမ်းကြားရဲ့ခိတ်တွေဝင်လို့မရတဲ့နေရာတွေကနေပြီးတော့တနက်ကြီးစံနေနဲ့ထောက်လန့်ပြီးပြစ်ခတ်တာတော့ဒီနေ့ရှိခဲ့တယ်ဒီနေ့ရှိခဲ့တယ်ပေါ့ရှင်
ဖေဖော်ဝါရီလ9ရက်နေ့ကစလို့စက်တိုက်စန္ဒပြကန့်ကွက်ပွဲတွေရှိလာခဲ့တဲ့6မြို့မှာမတ်လ13ရက်နေ့ကတော့စန္ဒပြပွဲမှာမပါဝင်ဘဲအရသာတဦးပြစ်ခတ်ခံရပြီးသေဆုံးခဲ့ရတာဖြစ်ပါတယ်
13ရက်နေ့မှာ23ဦးလုံးအဖမ်းခံလိုက်ရတယ်အဲ့ဒီနဲ့ဖမ်းခံရတဲ့အချိန်မှာမိန်းကလေးက3ဦးပါတယ်ယောက်ျားလေးက20 23ဦးဖမ်းပြီးတော့တယောက်ကတော့ဆုံးပါသွားတယ်ကြာဆုံးသွားတယ်ကိုဝင်းဖြိုးအောင်ခကိုကြောင်လေးကအသက်40နှစ်ရှိတယ်ကိုကြောင်လေးကကာသမာကြောက်ပလောင်ကနေကုန်ချပြီးပြန်လာတဲ့ကားဖြစ်ကားတကားကိုဖွင့်ပြီးဆင်းလိုက်တဲ့အချိန်မှာသူကကြည်အစ်စ်နဲ့ပြစ်ချလိုက်တာပဲအဲ့ဒီမှာသူတို့ပြစ်တဲ့အချိန်မှာလမ်းမပေါ်မှာလူကားဥအဆုံမိတဲ့အချိန်ထိမရှိဘူး
ခွဲလွန်သူဦးဝင်းဖြိုးအောင်ခေါ်ကိုကြောင်လေးရဲ့တနင်းနေနေကစာပနခကြီးမှာရာပေါင်းများစွာသောလိုက်ပါပို့ဆောင်သူတွေဟာလက်သုံးချောင်းထောင်ပြီးလိုက်ပါပို့ဆောင်ခဲ့ကြတာကိုလည်းလူမှုကွန်ရက်စာမျက်နှာမှာတွေ့ရပါတယ်ရှင်ကျမခွာညိုပါ
ဘကောင်ညိုပြောပြသွားတော့ပါအခုတစ်ခါတော့ CRPH နဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြန်မာပြည်သူတွေနဲ့တရုတ်နိုင်ငံသားမှအထင်လွဲမအောင်စစ်ကောင်စီကရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုထင်လဲအောင်ကပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်အစိုးရထိပ်တန်းတာဝန်ရှိသူတွေရဲ့အာရှခီးစဉ်တွေမှာဒေသတွင်းလုံခြုံရေးကိုရိုက်ခတ်နိုင်တဲ့အနေအထားကိုအလေးပေးဆွေးနွေးဖို့ရှိတယ်လို့လည်းသူကသုံးသပ်ပါတယ်ကျွန်တော်ရန်တိုင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာကိုထင်းလင်းအောင်ရေပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်မြန်မာနိုင်ငံထဲမှာရှိတဲ့ဒီတရုတ်နိုင်ငံကယင်းနှိမ့်နှံမှုတွေလှုပ်ထားတဲ့ဒီဆက်ရုံအလုံယုံတွေမိရှုဖြက်စည်းခံနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကစိုးရိမ်နေတာမျိုးတွေထပ်မဖြစ်အောင်ကာကွယ်ပေးဖို့ဆိုပြီးတော့ပြောထားတာရှိပါတယ်ဒီပေါ်မှာ CRPH ရဲ့အမြင်ကိုသိချင်ပါတယ
်အော်အဲ့ဒါကတော့ကာကွယ်တာကတော့မှန်တာပေါ့ဗျာကာကွယ်ရမှာပေါ့ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံထဲမှာရှိနေတဲ့business တွေပဲလေဒါပေမဲ့တစ်ဖက်ကနေပြန်ကြည့်လို့ရှိရင်ဒါတွေကဘယ်သူကမီးရှို့တာလဲဆိုတာကအခုအထောက်အထားတွေနဲ့ထွက်လာပြီကြာဘယ်လိုလဲဆိုတော့ဒီစစ်ကောင်စီကနေပြီးတော့ပဲသူတို့ကဒါတွေကိုတည်တည်ချာချာကိုစနစ်တကျလှုပ်ပြီးတော့မှဒီတရုတ်နဲ့မြန်မာလူလူနဲ့ကြားထဲမှာသူတို့ကဒါ cloud ဆန်ထားတယ်ဆိုတော့ဒါအရင်သိတာလေဆိုတော့ဒီလိုမျိုးဖြစ်နေရဲဆိုတာကဒါစစ်ကောင်စီရှိနေတော့ကြောင်းမလို့ကိုစစ်ကောင်စီရဲ့အကြံစီတွေနဲ့ဒါနားလည်မှုလွဲအောင်လှုပ်ထားတယ်ဆိုတော့ဒါအရင်သိတာနေတယ်ဗျာ
တဖက်မှာလည်းပေါ့နော်အရင်ဟိုကနဲ့တဆက်သေးပဲတရုတ်ဘက်ကပြောထားတယ်ဒီမြန်မာနိုင်ငံမှာနောက်ထပ်သွေးထွက်သံယူတွေမဖြစ်အောင်ကာကွယ်ဖို့နောက်ပြီးတော့ထိန်းသိမ်းသိမ်းသိမ်းလုပ်ကြဖို့ဆိုပြီးတော့ပြောထားတယ်ဒီပေါ်မှာရော CRPH အနေနဲ့ဘာများအမှတ်ချက်ပေးလို့လဲ
ဒါကတော့ကျွန်တော်တို့ကတရုတ်ကဒီလိုပြောလာတာကိုကျွန်တော်တို့ကကြိုဆိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကိစ္စတွေကလည်းပဲခုနပြောသလိုပဲငိမ့်ညာဆိုတာဆန္ဒပြနေတဲ့နော်လူငယ်တွေလူကြီးတွေဘယ်သူမှမဆိုကိုသူတို့ကသွေးထွက်သံယိုဖြစ်အောင်ကိုတိတ်ဆက်ညှင်းပန်းတပ်ဖြတ်ပြီးတော့ကိုထိမ့်သိမ့်နေတာဒါနိုင်ငံကဥပဒေနဲ့လည်းမညီဘူးเนาะဘယ်နိုင်ငံရဲ့ဥပဒေနဲ့မှလည်းမညီဘူးဒီမြန်မာနိုင်ငံဥပဒေနဲ့လည်းမညီဘူးဒါ crime ပဲဗျာဒါကရာဇဝတ်မှုပဲเนาะအဲ့တော့ဒီဟာတွေကိုထိမ့်သိမ့်ဖို့ဆိုတာကကျွန်တော်တို့ဘာလက်နက်မှမရှိတဲ့လူတွေကဘာသွေးထွက်သံယိုမှဖြစ်အောင်လုပ်နေတာမဟုတ်ဘူးเนาะစစ်ကောင်စီကသာလျှင်ဒီဟာကိုလုပ်နေတာဖြစ်တဲ့အခါကျတော့စစ်ကောင်စီကဒါကိုထိမ့်သိမ့်ရမယ်ဆိုတာကိုဒါကိုကျွန်တော်တို့ကကျေကျေလောင်လောင်ပြောဖို့လိုလာပြီ။အခုဆိုရင်ဒါတရုတ်ဆိုရကနေပြီးတော့ဒါကိုပြောလာပြီဆိုတော့ဒါကကျွန်တော်တို့ကြိုဆိုရမှာဖြစ်တယ်။သူတို့ကဒါကိုအလေးနဲ့ထားပြီးတော့လုပ်ရမှာဖြစ်တယ်။တရုတ်ဆိုရမှာမဟုတ်ဘူးဒါနိုင်ငံကပြောနေတာ။ဆိုတော့ဒါစစ်ကောင်စီကဒါကိုတကယ်ကိုအလေးနဲ့ထားပြီးတော့ဒါလူလူပေါ်မှာညှင်းပန်းနှိပ်စက်တက်ဖြတ်နေတာတွေကိုချက်ချင်းရဖို့လိုပြီဗျ။ဆို
တော့နောက်တစ်ခုကျွန်တော်မေးချင်တာကတော့အခုဆိုရင်ပေါ့အမေရိကန်နိုင်ငံသားဦးဝင်ကြီးရောကာကွယ်ဝင်ကြီးရောအာရှကိုတွားနေကြတယ်။ဒီခီးစဉ်ထဲမှာလဲဒေသတွင်းကအရေးကြီးတဲ့ကိစ္စရတဲ့ကိုသူတို့ကဟိုဆွေးနွေးကြမှာပေါ့နော်။ဒီထဲမှာ တချို့ကတုံးသက်နေကြတာကတော့လက်ရှိမြမအရေးကိစ္စကိုလည်းဆွေးနွေးကြဖို့ရှိရဲဆိုပြီးတော့တုံးသက်နေကြတယ်။ဆိုတော့သူတို့ရဲ့ဒီအာရှခီးစဉ်ကမြမနိုင်ငံအတွက်ဘလောက်ထိအရေးပါလာနိုင်မလဲ
။လက်ရှိအခြေအနေရသလိုရှိရင်မြမနိုင်ငံကထိတ်တန်းဆွေးနွေးပွဲမှာသူတို့ရဲ့စကားဝိုင်းထဲမှာထိတ်တန်းကနေပါလာဖို့ရှိမှာဗျ။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေတာရင်းတည်ငြိမ်မှုကိုလိုချင်လို့ဒီ Indo-Pacific Data Quad Meeting ကိုသူတို့ကအဓိကထားပြီးတော့လှုပ်လာတာ။နော်ပြောလို့ရှိရင်တော့လေဒါ geopolitics ကချင်းချင်းချာထိန်းမှုနော်ဒေတာရင်းတည်ငြိမ်မှုဆိုပြီးလှုပ်လာတဲ့အခါမှာကျွန်တော်မြန်မာနိုင်ငံကဒီလိုအချိန်မှာဒီလိုထဖြစ်နေရဆိုတော့ဒါကဒေတာရင်းကိုတိုက်ခတ်မှုတွေအများကြီးဖြစ်နိုင်တယ်လေဘယ်လိုမျိုးပြန်တိုက်ခတ်မှုဖြစ်နိုင်တယ်လဲဆိုတော့နောက်ဆုံးအဆင့်ပြည်တွင်းစစ်ဖြစ်ကောင်းဖြစ်လာမယ်နော်အခုဆိုလို့ရှိရင်လူတွေကမခံမရနိုင်နေဖြစ်လာပြီအဲအဲ့လိုဆိုလို့ရှိရင်အကယ်၍များလူတွေကဒါကို resist လုပ်လာမယ်ဆိုလို့ရှိရင်ဒါကမတည်ငြိမ်မှုတွေပုံမှုပြီးတော့ပြင်းထန်လာပြီးတော့နော်ဒေတာရင်းနိုင်ငံတွေကိုပါပို့ပြီးတော့ထိခိုက်လာဖို့ရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်တော့ကလည်းဖြစ်ခဲ့ဘူးတာပဲလေ။ဒါတွေကရာသီမှာလည်းရှိခဲ့တာပဲ။နော်ဘယ်လိုလဲဆိုတော့နိုင်ငံဒီနိုင်ငံတွင်းမှာနေလို့မရတော့ဘူး။နော်ဒီလောက်ကြမ်းတမ်း yes set လာပြီဆိုလို့ရှိရင်အခြားဘေးပတ်ဝန်းကျင်မှာရှိနေတဲ့အင်းဒီချင်းနိုင်ငံတွေကိုဝင်ရောက်ပြီးတော့ခိုလုံရတာတွေအများကြီးရှိခဲ့ဘူးတာတကယ်။နော်သိန်းနဲ့သန်းနဲ့ချီပြီးတော့ပြေးလွှာပုန်းချောင်ရတာတွေခိုလုံရတာတွေအများကြီးရှိတယ်။အဲ့တော့ refugee တွေအများကြီးရှိလာနိုင်တယ်။ဟိုဒါဆိုလို့ရှိရင်ဒီ darwin မတည်ငြိမ်မှုကိုဒါဖြစ်ပေါ်လာနေမယ်ဆိုတော့ဒီကိစ္စကသူတို့ဒီ quad summit ကနေပြီးတော့ဒါဟိုအရန်ကိုစိုးရိမ်ကြီးနဲ့စောင့်ကြည့်နေမယ်ကိစ္စဆိုတော့ဒါမြေကြီးလက်ခတ်မလွဲဘူးဗျ။
နောက်ဆုံးတစ်ခုကကျွန်တော်ဒီခီးစဉ်သူတို့ရဲ့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ဒီခီးစဉ်အဆုံးမှာပေါ့နော်ဒီတရုတ်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေတယ်။ဆိုတော့ဒီဆွေးနွေးပွဲအထက်မှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီတရုတ်နိုင်ငံရဲ့ယက်တီချက်ကိုအမေရိကန်ဘက်ကဘလောက်ထိဖိအားပေးနိုင်မယ်လို့ရောမြင်မိလဲ
။အမေရိကကတော့ဥဆောင်ပြီးတော့ဒီ Quad ကိုလုပ်တယ်ပြီးလို့ရှိရင်တရုတ်ဆိုရနဲ့လည်းတွေ့မယ်ဆိုတော့ဒါကကောင်းတဲ့အလားအလာပေါ့ဗျာ။အဲတစ်ဖက်ကကြည့်လို့ရှိရင်လည်းအမေရိကကတော့မှပဲဖိအားပေးစရာမလိုပဲနဲ့တရုတ်ဆိုရကနေပြီးတော့သူကိုယ်တိုင်ကစိုးရိမ်မကင်းဖြစ်လာတာတွေရှိလာပြီလေဗျာ။အခုဆိုရင်တရုတ်ရဲ့တရုတ်ကုမ္ပဏီတွေမီးရှို့ခံရတယ်တရုတ်စက်ရုံတွေမီးရှို့ခံရတယ်ဆိုတော့ဒါကသူ့အနေနဲ့ဆိုရင်မကင်းဖြစ်လာမယ်ဆိုလည်းဖြစ်တော့တယ်။ဘာဖြစ်လို့လဲဆိုတော့သူကလည်းသူတရုတ်လူမျိုးတွေဒီမြန်မာနိုင်ငံမှာလာပြီးတော့ကြီးဝိုင်းတွေလာလုပ်နေတဲ့တရုတ်လူမျိုးတွေကိုကာကွယ်စေချင်တယ်။နောက်ပြီးလို့ချင်းသူတို့လည်းတည်ငြိမ်တဲ့အစိုးရကိုသူတို့ကလိုချင်ပါပဲဗျ။အဲ့တော့အမေရိကရဲ့ဥဆောင်မှုနောက်မှာတော့သူလိုက်ရှာမလိုဘူး။သူရဲ့တိုက်တွန်းမှုတော့မှစောင့်မနေပဲနဲ့တရုတ်အစိုးရကအခုတော့မှထုတ်ပြောလာပြီပဲရှင်းရှင်းလင်းလင်းတော့တယ်မလား။အခုတော့မှသူတို့ကဒါကိုဒီလိုဟိုတွေးတဲ့တန်ရုံမှုတွေဖြစ်နေတာကိုရတန်းကရက်ပါလို့သူကပြောလာပြီဆိုတော့ဒါကသူတို့နှစ်ဦးပူးပေါင်းပြီးတော့လုပ်လိုက်မယ်ဆိုလို့ရှိရင်เนาะသဘောတူညီမှုတွေနဲ့မြန်မာပြည်ရဲ့ democratization democracy force မှုမှာသူတို့ကဒီလိုမျိုးငင်းငင်းချမ်းချမ်းဖြစ်အောင်လို့သူတို့အနေနဲ့တိုက်တွန်းမယ်ဆိုလို့ရှိရင်ဒါကတကယ်ကိုမြန်မာပြည်ကခဏလေးအတွင်းမှာပြောင်းလဲသွားမယ်လို့ကျွန်တော်ယူဆတယ်ဗျ။အဲ့တော့သူတို့နှစ်ယောက်ရဲ့ကဏ္ဍကအရန်ရေးပါတယ
်။ဟုတ်ကဲ့ပါကိုထင်းနေအောင်ကျေးဇူးပါပဲခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါ။ဟုတ
်ကဲ့ပါ။ဒီကနေ့ငါးနေ့မနက်ခင်းသတင်းတွေကိုမနက်9:00နာရီတိဆက်ပြီးတော့သံလွှင့်ပေးနေပါတယ်။ဖေဖော်ဝါရီ1ရက်နေ့ဆီယနာသိမ်းပြီးရဲ့နောက်မှာ2020ရွေးကောက်ပွဲရလဒ်နဲ့ဖွဲ့စည်းခဲ့တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရင်ဆိုင်နေရတဲ့အခင်းချင်းနဲ့1990ရွေးကောက်ပွဲပြီးဖွဲ့စည်းခဲ့တဲ့ပြည်ပရောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့နိုင်ငံတကာမှာရင်ဆိုင်ခဲ့ရတဲ့အခြေအနေတွေဘယ်လိုကွာခြားချက်ရှိနေပါလဲ။ပြည်ပအခြေစိုက်1990ဒီပြည်သူလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရမိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥပိုလတင်ကိုမယင်ဂျနိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကပြည်ထောင်စုလွှတ်တော်ခေါ်ယူမဲ့နေ့မှာပေါ့နော်ဆရာနာတင်လိုက်ပါတယ်အဲ့အတွက်ဒီလွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့သူတို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဆိုပြီးဖွဲ့စည်းပြီးတော့ပေါ့နော်အခုဆိုရင်ယာယီဝင်ကြီးတွေယာယီဒုသမရခန့်အပ်ပြီးတော့စောင်ရွက်နေရပေါ့နော်ဒါနဲ့ပတ်သက်ပြီးတော့တီးခဲ့တဲ့သတင်းဘက်ကဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဒီဗိုလ်ချုပ်စော်မင်းထွန်းကနေပြီးတော့ဒီ CRPH ဆိုတာအရင်က1990ရွေးကောက်ပွဲတုန်းက CRPH လိုမျိုးလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ခဲ့တယ်ပေါ့နော်ဒါပေမဲ့လည်းဒီတကယ်တမ်းကျတော့သူတို့ဒီစစ်အစိုးရကပဲအာဏာကိုရခဲ့တယ်ဆိုတော့အားမျိုးသူနှိုင်းရှင်ပြီးပြောသွားတာရှိပါတယ်ဒါနဲ့ပတ်သက်လို့ဒီဥပိုလ်လှတင်တို့တကယ်တမ်း1990ပြည်ရွေးကောက်ပွဲတုန်းကဒီလွှတ်တော်ကိုယ်စားလှယ်တွေလှုပ်ရှားဆောင်ရွက်ခဲ့တဲ့အခြေအနေနဲ့အခု CRPH ကလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေတွေကိုနှိုင်းရှင်ပြောပြလို့ရမှာရှင
်အခြေအနေတွေပြောရမယ်ဆိုရင်တော့အလွန်အင်မတန်ကွာခြားတယ်လို့ပြောရမှာပါ1990ပြည့်နှစ်ပတ်ဝန်းကျင်မှာတော့စစ်အာဏာရှင်တွေကအသာစီးညတဲ့အနေအထားဖြစ်တယ်။ Muda democracy put you guns on the Womeda, fancy tainting tare, you got women tanging mago, you got boy beating no mago, set a fancy tainting tadalo. Muda democracy put you a loop and when you let taint you targeted. General Alon Digajare, Gandhi Nilaga no ma, through Quimpu the love pay, look here at any time, choke you up join or say a nationiga, a thousand yard any time, shake about. Damn it, digging any time at all. ဒီကရဲရင်ပြတ်သားတဲ့အပြေကောင်းစိတ်တဲ့အပြေဝရှိကြတယ်မျိုးဆက်တဲ့လူငယ်တွေပြည်သူဝန်ထမ်းအားလုံးပါဝင်တဲ့စီဒီအမှုမှကြီးနေတကွာရဲရဲတော့စိတ်ဓာတ်နဲ့ဥဆောင်မှုပေးနေတယ်ပြည်သူလူတော်ကိုယ်စားလှယ်တွေစီအာပီအိတ်အားလုံးကကျွန်တော်တို့ပြည့်ပြတ်သားသားရှိတယ်နိုင်ငံတကာကိုချစ်တဲ့ရောက်တင်ပြနိုင်စွမ်းနေနဲ့ဆောင်ရွက်နိုင်စွမ်းနေလည်းရှိတယ်ကဘာကလည်းဒါကိုတည်နေတဲ့အခါမှာဒါ Ludune, use the day, Pidu Luduye, Yuchet de Nolan de Cozaleria, Amira, Seta Shibi Melu, Cook Dinelu, Piduelo Shamu in Itamao, Nanganaga yet, Tishi Bido, Toka Abid and Yamao, Mdama Guahava, Tujaja de Kuaro, Ujo Motono, Kulatamaga, Tamma, Yamanangang, Kuzabu, Nienzo, Tanya Shitioga.
Democracy,
ASEAN နိုင်ငံကြီးအသိဝင်ဖြစ်နေတာဒီလိုအချက်တွေကတော့ကျွန်တော်နိုင်ငံနေနိုင်ငံရဲ့ပထဝီဝင်နိုင်ငံအားနည်းချက်တွေဖြစ်ပါတယ်နိုင်ငံတကာကဝင်ရောက်ဆွဲဖက်ဖို့ဆိုတာကမ္ဘာနိုင်ငံအင်အားကြီးနိုင်ငံတွေရဲ့ ကူညီပေးလို့ရတဲ့အနေအထားမျိုးမှာရှိတယ်ဆိုခဲ့လို့ရှိရင်တော့နိုင်ငံတကာမိသားစုကမျက်မျက်ဆန်းဆန်းဝင်လို့ရှိပါတယ်။သို့တော်ကျွန်တော်တို့တိုင်းပြည်မှာကတော့ခုနပြောတင်ပြတဲ့အချက်တွေအရနိုင်ငံတကာဘက်ကဒီထောက်ခံအားပေးခြင်းနဲ့တနင်္ဂနွေကျင်းရဲ့စိတ်ဓာတ်တွေချက်တမ်းပြီးမဲ့လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအဲ့ဒီတရုတ်တို့ရုရှားတို့ရဲ့ဗီဒိုပါဝါသုံးနိုင်တဲ့အမြဲတမ်းအဖွ Kovare, Kabakura Damaga, Donu Kansima, Sanganang and Shire Nega, Kunang and Takane, Eddie Kunang and Emma, Mira Pueve, Nanang and Ale Pare Sueno, Tayo Wen Bido, Sangade, Kisamu, Chipare. The women at the rights intervention to Kore General, Kosovo Ma General, Nituga Nipido, Kosovo Kisarima, Wen Bido, Sangatora Mu, Ira Mia Baima, General American Net. Nituruwa ni biro, when Sanyo Dora Muria, unauthorized intervention. Tiawen, Kuratamaya, Quimbuja, Mishibene, when you're Sanyo Damu, Luna de Jambiajego, Kuagu, Pia Bido, when you're Sanyo Damuri, Le Shigeba. The Jan General Taibima, the R2P Suraga, Kuratamaga R2P, Machina in Bemelo, a Chado Nilene, General Wotoka, Apide, Democracy, Ne Luquinye, Gotibara, Sogara, or Makanine.
နိုင်ငံတကာမိသားစုရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဝင်ရောက်ကူညီဟန်တားမှုမျိုးကတော့မဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောလို့မရဘူးဆိုတာမျိုးတော့ကျွန်တော်ပြောချင်ပါတယ်။မင်းညနေဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကမွေးစင်းတဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ပြီးခဲ့လကအာရှဒေသရဲ့အလို့ရှိဆုံးလူတူဦးဖြစ်တဲ့တီချီလောက်ကိုဖမ်းရမိခဲ့တာဟ
နိုင်ငံနဲ့ဆက်လက်စည်းဝင်နေသေးလို့ဆိုပါရယ် VOA သတင်းတော့ဒွန်ဒီသတင်းပြပို့ထားတာကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အလွန်ဈေးပေါ်ပြီးဆွေးနီးစေတဲ့မက်သဗီတာမင်စိတ်ကြွစေတဲ့ဘိန်းမြူပမာဏတွေဟာလာအိုမြန်မာနဲ့ထိုင်းနယ်စပ်တွေမှာခွာပြီးတည်ရှိနေတဲ့ရွှေထရီကန်ဒေသရဲ့တက်ခွဲကန်တွေကစံကျင်တင်လောက်အောင်ထွက်ရှိနေတာပါအာရှဒေသရဲ့မွေးရစာတွေဟာသူတို့ရဲ့တန်နဲ့ချီတဲ့တရားမဝင်ကုန်စည်တွေကနေတစ်နှစ်ကိုဒေါ်လာဘီလီယံ80လောက်ရရှိနေတာပါအကြီးဆုံးဈေးကွက်တွေဖြစ်တဲ့ဩစတြေးလျနဲ့ဂျပန်နိုင်ငံတွေစီကိုတင်ပို့ဖို့အတွက်ထိုင်းနိုင်ငံကပင်မဂိတ်တကာလည်းဖြစ်ပါတယ်။ထိုင်းရေးတွေကလည်းအစင်းမြင့်ထုတ်လုပ်ထားတဲ့အာနီတင်ပြင်းတဲ့ဟော်လူစီနိုဂျင်စိတ်ကြွဆေးကဲတွေကိုစံကျင်တင်ဖန်ဆီးရမိနေပါတယ်။လက်တင်အမေရိကလိုမဟုတ်ပဲအာရှမွေးရစာတွေဟာတင်ပို့ကြောကြားမှုကိုရှောင်ရှားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇန်နဝါရီလထဲမှာဒက်ချ်ရေးတွေကဆီဆီလုပ်ကိုအမ်စတာဒမ်မြို့မှာဖန်ဆီးရမိခဲ့ပါတယ်။အာရှရဲ့အယ်ရှာပူဆိုပြီးတော့မက္ဆီကန်မူရီယာဇာတူရဲ့နာမည်နဲ့ခိုင်းနိုင်ပြီးသူ့ကိုအမည်ပေးထားတာပါဆက်ချီလော့ကိုဖန်ဆီးရမိခြင်းကနေဆမ်ဂေါ်လို့ခေါ်တဲ့မြေအောက်ကန်ရဲ့လျှို့ဝက်ကုံသွယ်လမ်းကြောင်းတွေကိုဖွင့်ချပေးလိုက်နိုင်တာလည်းဖြစ်ပါတယ်ကုလသမဂ္ဂမူရီစေးနဲ့ရာဇဝမှုဆိုင်ရာယုံကဂျယ်ရမီဒေါကလတ်ကတော့အခုလိုပြောပါတယ
် Sam Gore is really likely the largest group that engineered the shift we've seen underway
ဆမ်ဂေါ်ဂိုင်းဟာပြီးခဲ့တဲ့6နှစ်ကျော်ကာလအတွင်းအရှေ့နဲ့အရှေ့တောင်အာရှဩစတြေးလျနဲ့နယူးဇီလန်ဒေသတွေစီကိုစိတ်ကြွစေပမာဏအများအပြားကိုကုန်ကူးတဲ့နေရာမှာအ धिक မောင်းနေတဲ့အကြီးဆုံးအုပ်စုပါဒီလိုအယောင်းဝယ်လုပ်ငန်းကြီးရဲ့နောက်ွယ်မှာတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့အဖွဲ့ကြီးဟာတခါမှမမြင်ဘူးလို့တဲ့ကြွန့်ကျင်မှုတွေနဲ့သူ့ရဲ့ကွန်ရက်တွေကိုဖြတ်ကျက်လုပ်ကင်နေတာဖြစ်ပါတယ
်ဆမ်ဂေါ်ဂိုင်းရဲ့နံပါတ်1ခေါင်းဆောင်ကတော့သူ့ရဲ့ဂိုင်းချုပ်ကိုဖမ်းမမိခင်ပြီးခဲ့တဲ့6လကဘန်ကောက်မှာထိုင်းရဲတွေကဖမ်းဆီးရမိခဲ့ပါတယ်ခုကသူဟာဩစတြေးလျနိုင်ငံရဲ့မူရီစေဝါဆိုင်ရာတရားစွဲဆိုမှုရဲ့တရားခံလွှဲပြောင်းရေးအစီအစဉ်နဲ့ရင်ဆိုင်နေရပါတယ်။ထိုင်းမူရီစေကော်မရှင်နာမွန်ထရီယန်ယမ်ကလည်းအခုလိုပြောပါတယ်။
เพราะฉะนั้นเมื่อหัวหน้าแก๊งถูกจับทั้งลีชุนชักแล้วก
็แก๊งကောင်းဆောင်တို့ဖြစ်တဲ့လီชุนชักနဲ့ซีจีล็อกကိုဖမ်းဆီးပြီးတဲ့နောက်မှာဩစတြေးလျကိုမူရီစေအကြီးအကျယ်တင်သွင်းမှုအနေထားတစ်ခုထိပြတ်တောက်သွားပါတယ်။ဒါပေမဲ့ဒါဟာယာယီပါပဲ။မူရီကုံကူးမှုရဲ့သဘောကထိပ်ပိုင်းကောင်းဆောင်တွေမရှိတာနဲ့ဒီနေရာကိုယူမဲ့လူတွေအများရန်ပေါ်လာစမြဲပ
ါထိုင်းမူရီရဲ့အတွက်ကတော့ဒီလိုဖန်ဆီးရမိတဲ့သဘောကအလုတ်ကိုရက်မပစ်ဘူးပါပဲ တို့ပေမဲ့လည်းမူရစ်ဂိုင်းတွေကတော့စိတ်ကြွစေတွေပြန့်ပြူမယ်နိုင်ငံတကာမှာရှိတဲ့ဂိုင်းချင်းချင်းအကျိုးမြတ်ခွဲဝေမယ်ကာစီနိုလောင်းကစားတွေကွန်ဒိုမီနီယံတွေဝယ်ယူခြင်းတွေဒီဂျစ်တယ်ငွေကြေးပြောင်းလဲခြင်းတွေကနေရရှိထားတဲ့ငွေကြေးတွေကိုခေါ်ဝါချဖို့ပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးကုလယုံကဂျယ်ရမီဒေါဂလပ်စ်ကအခုလိုဆက်ပြောပါတယ်
Sam Gore's difference is it's almost like a disruptive
business model. They, in a sense,
စိတ်ကြွစည်ရောင်းလို့အများလာတာကြောင့်ဘန်ကောက်မြို့လမ်းတွေမှာမူရစ်ဆေးဈေးတွေကျလာတယ်လို့ဆိုပါတယ်။နေအဒီမကူရာစံလပ်ခွန်ကြီးပေါ်စမီကံလံ။ဒီနေ့ကတော့အိုက်စ်လုခေါ်တဲ့စိတ်ကြွစည်ကိုပတ်စံစီရဲ့လူခန်းစားကစားတုံ့နှံတာပါ။အခုတော့ဈေးကျလာတဲ့အတွက်အလေလက်တန်းစားနဲ့အောက်ထည်လူခန်းစားတွေအထိရောက်ရှိလာပါပြီ။အကရာဆက်ဟာစိတ်ကြွစည်ဆွဲခဲ့ပြီးအကျွေးတင်တာတွေရာဇဝမှုကျူးလွန်
ဖះမတာဖြစ်ပြီးတော့ဒါကိုကောင်းချီးပေးကြပါလို့ဆိုပါတယ
်ဘီဝီအမေရိကန်တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖိုင်းယူမှုနဲ့ဆိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ families.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ကနေသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။စက်ရုံလုံးရုံအများစုရှိရာရန်ကုန်တိုင်းဒေသမှာတနင်္ဂနွေနေ့ကဆရာနာသိန်းစန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေကကြီးစစ်သုံးပြီးတော့ပစ်ခတ်တာကြောင့်အနည်းဆုံးလူ100,000လောက်တည်ဆုံးခဲ့ပါတယ်။တချိန်တည်းမှာပဲဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိဘဲတရုတ်လုပ်ငန်းတချို့လည်းမီးလောင်ခဲ့ပါတယ်။တရုတ်တန်ရုံဘက်ကတော့ချက်ချင်းဆိုလိုပဲတရုတ်ရဲ့စီးပွားရေးလုပ်ငန်းတွေကိုနဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်။စီးပွားရေးဒီတစ်ပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ယုံအလုပ်ယုံတွေအများစုရှိရာရန်ကုန်လှိုင်းတရားနဲ့ရွှေပြည်သာပါတနင်္ဂနွေနေ့ကဆက်ယုံအလုပ်ယုံတချို့မီးလောင်ခဲ့ပါတယ်။စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရှို့မီးလို့ပြောပါတယ်။ဘယ်သူလက်ချက်လဲဆိုတော့မသိရပါဘူး။တနင်္ဂနွေနေ့ကမီးလောင်ခဲ့တဲ့ဆက်ယုံတွေထဲမှာအထက်ကျုပ်ဆက်ယုံတွေအများစုဖြစ်ပြီးဓာမီဩဇာဆက်ယုံလည်းပါပါတယ်။ရွှေပြည်သာမျိုးကအထက်ကျုပ်ဆက်ယုံတစ်ခုမီးလောင်နေတာကို Facebook လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာမှာလမ်းသွားလမ်းလာတွေအန္တရာယ်မဖြစ်အောင်အရက်သားတွေကကူညီခဲ့ကြတာပါ။ဆိုရာမူရာအထက်ကျုပ်ဆက်ယုံလို့ဓာတ်ရိုက်ထုတ်လွှင့်ပြသခဲ့သူကပြောတဲ့ဆက်ယုံတစ်ခုလုံးနှီးပါမီးလောင်ခဲ့ခြင်းရောက်မှမိသက်ကတစီရောက်လာတာကိုလည်းတွေ့ရပါတယ်။ရွှေပြည်သားမှာဆိုရာမိုရာအထက်ကျုပ်ဆက်ယုံ JCK အထက်ကျုပ်ဆက်ယုံနဲ့တခြားအထက်ကျုပ်ဆက်ယုံတခုလည်းမီးလောင်တယ်လို့ဒေသခံကပြောတာကိုလည်းအဲ့ဒီ Facebook Live မှာတွေ့ရပါတယ်ဆက်ယုံအလုပ်ယုံတွေအချက်ချဖြစ်တဲ့လိုင်းတရားမှာတော့ လောက်သားအများစုပါတဲ့တပိတ်တွေတင်းင်းခွေနေကကြည်အစ်စ်နဲ့ပြစ်ခတ်ဖြိုးခွင်းတာပါဝင်စစ်တပ်နဲ့ရဲကအင်အားတုံနှိမ့်နှင်းတာကြောင့်အနည်းဆုံးလူ20နှစ်ဦးသေဆုံးရာကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း လိုင်တရာကဂလိုဘယ်ဖက်ရှင်အထည်ချုပ်ဆက်ယုံဝေကြီးအထည်ချုပ်ဆက်ယုံရွှေနဂါဓာတ်မြေဩဇာဆက်ယုံယွမ်ဟောင်းအထည်ချုပ်ဆက်ယုံစမ်းမထက်အထည်ချုပ်ဆက်ယုံတို့မိရှုခံရတယ်ဆိုပြီးစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီထိန်းချုပ်ထားတဲ့မြန်မာရုပ်တံကကြေညာသွားပါတယ်တချိန်တည်းမှာပဲလိုင်တရာနဲ့ရွှေပြည်သားကလည်းဆေးအုပ်ချုပ်ရေးမှာရှယ်လော့ထုတ်ပြန်ခဲ့ပါတယ်ရန်ကုန်တိုင်းစစ ဒီအစီအစဉ်ဆိုင်ရာဆေးအုပ်ချုပ်ရေးမာရှယ်လောအာနာကိုကျင့်သုံးရန်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်414အနှင်းလိုက်သည်လိုင်းတရားမှာတရုတ်စီးပွားရေးလုပ်ငန်းတွေဖြည့်စီးလူရဲ့မီးရှို့ခံရကြောင်းမြန်မာဆိုင်ရာတရုတ်တယုံပြောခွင့်ရကတင်းငင်ကလေးနေမှာပြောပါတယ်အဖြစ်အမှောက်လုပ်သူတွေကဖြည့်စီးလူရဲ့ပြီးမီးရှို့ရာဖြစ်ကြောင်း တရုတ်ဝန်ထမ်းတွေနဲ့တရားရာပြီးပိတ်မိနေကြောင်းပြောဆိုပေမဲ့ဒီအချက်ကိုတော့ဗီအိုရဲ့အနေနဲ့တီးတန့်အတိမပြုနိုင်ပါဘူးတရုတ်လုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေကိုလုံခြုံရေးယူပေးဖို့ရဲတပ်ဖွဲ့ကိုတောင်းဆိုခဲ့ကြောင်းလဲတရုတ်တန်ရုပ်ပြောခွင့်ရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါပေမဲ့ဆန္ဒပြသူတွေတည်ဆုံထိခိုက်ဒဏ်ရာရရှိမှုကိုတော့ထည့်သွင်းပြောဆိုတာမရှိပါ မြန်မာနိုင်ငံတွင်အခြေအနေတွေဘယ်လိုပဲပြောင်းလဲသွားပါစေတရုတ်မြန်မာဆက်ဆံရေးကိုမြင့်တင်မဲ့တရုတ်ရဲ့ပိုင်းဖြတ်ချက်ကတော့ရင်းရိုင်းသွားမှာမဟုတ်တယ်လို့မြန်မာနဲ့ချစ်ချစ်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရေးတရုတ်ရဲ့ဦးတည်ချက်ကလည်းပြောင်းလဲမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဆောင်းလီကျင်းကမတ်လ ဆရာနာသိမ်းမှုဟာမြန်မာပြည်တွင်းရေးတာဖြစ်တဲ့ဆိုတဲ့တရုတ်ရဲ့ရည်တည်ပြောဆိုချက်ကိုဆရာနာသိမ်းစန့်ကျင်နေတဲ့ပြည်သူတွေဘက်ကဘဝင်မကြပါဘူး။ဒါကြောင့်ဆရာနာသိမ်းခံရပြီးတဲ့နောက်တရုတ်သံရုံးရှိမှာသွားပြီးဆန္ဒပြကြပါတယ်။တရုတ်ဘက်ကတော့ဆရာနာသိမ်းတာကိုသူတို့ထောက်ခံတယ်ဆိုတာကိုညင်ပါတယ်။ဒါပေမဲ့ထင်းထင်းပေါ်ပေါ်ကန့်ကွက်ရှုတ်ချတာမရှိပါဘူး။ တနင်္ဂနွေနေ့ကတရုတ်စစ်ရုံတချို့မီးလောင်ပြီးချက်ချင်းဆိုသလိုထွက်လာတဲ့မြန်မာဆန်ရတရုတ်တန်ရုံပြောခွင့်ရထုတ်ပြန်ချက်မှာတော့တရုတ်မြန်မာစီးပွားရေးကုန်သွယ်ရေးမှာနှစ်ဖက်အကျိုးရှိစေတဲ့မူဝါဒကိုအခြေခံပြီးမြန်မာပြည်သူတွေအကျိုးရှိရေးကိုတရုတ်ကအလေးပေးတယ်လို့ဖော်ပြပါတယ်။လိုင်တာယာစစ်ရုံတွေမီးလောင်မှုကိုတိုက်ခိုက်ခံရမှုလို့တရုတ်တန်ရုံကတုံ့လုံပြီးဒီထဲမှာဆိုရင်အထည်ချုပ ကျွန်းလုံးတွေကိုဖော်ထုတ်အပြစ်ပေးဖို့လဲတောင်းဆိုထားပါတယ်။ ဒါပေမဲ့တရုတ်လုပ်ငန်းတွေကိုမီးရှို့မှုနဲ့ပတ်သက်လို့ဘယ်အဖွဲ့အစည်းဘယ်သူကမှတာဝန်ရှိကြောင်းပြောဆိုမထားသေးပါဘူး။ဆီယနာသိမ်းပြီးတဲ့နောက်နိုင်ငံတွင်းမတိမငြိမ်ဖြစ်နေချိန်မှာတရုတ်ဘက်ကရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုလုံခြုံရေးပေးဖို့အတွက်မြန်မာစစ်တပ်ကိုတိုက်တွန်းထားတဲ့အစည်းအဝေးမှတ်တမ်းတစ်ခုလည်းပေါက်ကြားထွက်ခဲ့ပါတယ်။ ပြီးခဲ့တဲ့သတင်းပတ်တုန်းကနေပြည်တော်ကနိုင်ငံသားရေးဝန်ကြီးဌာနရုံးချုပ်မှဒုတိယညွှန်ကြားရေးမှူးချုပ်ဦးချန်းအေးကိုဖမ်းဆီးတဲ့ကိစ္စဟာလဲတရုတ်ရေနံပိုက်လိုင်းအရေးဆွေးနွေးမှုသတင်းပေါက်ကြားမှုနဲ့လဲဆက်ဆံနိုင်တယ်လို့သတင်းရင်းမြစ်တစ်ခုက VOA ကိုပြောပါတယ်။ဆီယနာသိမ်းစန့်ကျင်ဆန္ဒပြမှုတွေမှာအာနာသိမ်းအုပ်ချုပ်ရေးကောင်စီဘက်ကအင်အားသုံးဖိနှိပ်လာတာနဲ့အတူပဲမြန်မာနိုင်ငံတွင်းကတရုတ်စီးပွားရေးလုပ်ငန်းတွေအပေါ်ချင်းချောက်ရေးသားချက်တွေဟာလဲလူမှုကွန်ရက်မီဒီယာတွေမှာထင်သာမြင်သာတွေ့လာရပါတယ်ရှင်။
ပတ်သက်ရေးထားအစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရပါအခုတစ်ခါတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မဆူမြတ်မော်အစီအစဉ်တင်ဆက်ထားပါခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေအတွက်နိုင်ငံတကာမှရောက်နေကြတဲ့မြန်မာပြည်သူတွေကထောက်ပံ့ကူညီနိုင်ဖို့တက်နိုင်တဲ့ဘက်ကကြိုးစားနေကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီအေရီးယားမှာနေကြတဲ့အလင်းရောင်လူငယ်များဆိုတဲ့မြန်မာလူငယ်အဖွဲ့ကလည်းအလွန်ငွေတွေကောက်ခံပြီးတော့ ကျွန်တော်အခုလက်ရှိမှာပေါ့နော်ဒီလင်းအောင်လုပ်ငန်းများဖွဲ့ရနေပြီးတော့မှာဒီဒီပါရမြန်မာမိသားစုတွေကျန်နေပြီးတော့မှာကောက်ခံရရှိထားတဲ့လူငွေတွေနဲ့ဒီ CDR နှုတ်ရှားနေတဲ့သူတွေစီအဓိကတန်ပိုးပြီးတော့မှာကူညီပေးနေဖြစ်ပါတယ်အဲတော့အခုလက်ရှိမှာဆိုလို့ရှိရင်တော့မြေပြင်မှာကွင်းဆင်းပြီးတော့လှုပ်ရှားနေတဲ့ဒီအဖွဲ့အစည်းနဲ့ချိန်ပြီးတော့မှာကျွန်တော်တို့ရန်ကုန်မန္တလေးဒီနဲ့နေပြည်တော်ဘက်ကဒီ CDR နှုတ်ရှားနေတဲ့လူတွေစီအဓိကပံပိုးကူညီပေးနေဖြစ်ပါတယ်ခင်ဗျာ
ပံပိုးကူညီပေးနေတယ်ဆိုတဲ့အခါမှာပေါ့နော်ဘလို့အကူအညီမျိုးတွေကိုပေးနေတာပါလဲငွေကြေးထောက်ပံ့ဖို့ပေးတာလားစားရည်တောင်ရည်ပေးတာလားဆိုတာကိုလည်းပြောပြပါလားချက
်ဟုတ်ကျွန်တော်နှစ်ပိုင်းရှိပါတယ်ခင်ဗျာနှစ်ပိုင်းရှိတယ်ဆိုတာလည်းအဓိကတော့ရေပြင်မှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုပဲကျွန်တော်တို့ကအဓိကတို့တွေရဲ့ဟိုဒီဆုံးဖြတ်ချက်တွေနဲ့ပဲဟိုတို့တွေလှုပ်ရှားမှုနောက်ကိုပဲကျွန်တော်တွေကဒီငွေကြေးပံ့ပိုးတဲ့အနေနဲ့လိုက်ပြီးတာပါတို့လှုပ်ရှားမှုရဲ့တို့လှုပ်ရှားတဲ့အပိုင်းမှာတော့တို့နှစ်ပိုင်းရှိပါတယ်ပထမတစ်ပိုင်းကတော့တို့ဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုငွေကြေးငွေတိုက်ရိုက်ဟိုငွေကြေးတိုက်ရိုက်ထောက်ပံ့တဲ့အစီအစဉ်ပေါ့နော်အဲ့ဒီဥစ္စာနဲ့တို့သွားတာရှိပါတယ်နောက်တစ်ခုကတော့တို့တွေကဒီဟိုထောက်ပံ့ဟိုဒီအစားအသောက်ထောက်ပံ့ပေးတဲ့ဟာမျိုးပေါ့ဥပမာစံစီစားဝယ်ပြီးတော့မှထောက်ပံ့ပေးတဲ့ဟာမျိုးကျွန်တော်မှမန္တလေးမြေထားဝမ်းအတွက်ဆိုလို့ရှိရင်ကျွန်တော်စံစီစားထောက်ပံ့ပေးတဲ့အစီအစဉ်တွေပါပါတယ်ပြီးလို့ရှိရင်နေပြည်တော်ဘက်ချမ်းမှာတော့ဒီဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုဟိုဒီဟိုနေစရာအတွက်အစီအစဉ်ပေးတဲ့ဟာမျိုးပြီးလို့ရှိရင် CDM ဝင်တဲ့ဝန်ထမ်းတချို့တို့တွေရဲ့နေရက်တွေကိုပြောင်းပြင်နေဆိုလို့ရှိရင်အဲ့ဒါအပြောင်းပြင်တဲ့လူတွေအတွက်အစီအစဉ်ပေးတဲ့ဟာမျိုးအဲ့ဒီလိုထောက်ပံ့မှုမျိုးကတော့ဒါနောက်ထပ်အခန်းကဏ္ဍတစ်ခုပေါ့နော်အဲ့ဒီလိုပုံစံမျိုးနဲ့ခွဲပြီးတော့မှဒီဟိုဟိုထောက်ပံ့မှုအပိုင်းကိုကျွန်တော်လုပ်ပေးနေပါတယ်ငွေကြေးထောက်ပံ့မှုနဲ့ပြီးလို့ရှိရင်အစားအသောက်ရဲ့ပြီးလို့ရှိရင်ဟိုလမ်းခီးဟိုပြန်တဲ့လူတွေအတွက်စီစဉ်ပေးတဲ့ထောက်ပံ့ရေပေါ့အဲ့ဒီဥစ္စာဒီထောက်ပံ့နေဘလို့လုပ်ပေးတယ်ဘလို့မျိုးဆုံးဖြတ်တယ်ဆိုတာတော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေကနေပြီးတော့ပဲတို့တွေကဟိုဆုံးဖြတ်ပြီးတော့မှပဲဟိုအဓိကလှုပ်ရှားပေးတာပါခင်ဗျာကျွန်တော်တို့ကတော့ဒီဘက်ကနေပြီးတော့ငွေကြေးထောက်ပံ့နေအပိုင်းကိုပဲဟိုတာဝန်ယူပြီးတော့လှုပ်ဆောင်ပေးတာပါ
ဟုတ်ကဲ့ပါရှင်အခုဆိုရင်ဒီကိုထိုက်တို့ရဲ့အလင်းရောင်လူငယ်များဖွဲ့ကနေပြီးတော့မှဒီ CDM လှုပ်ရှားနေတဲ့ဝန်ထမ်းတွေကိုကူညီတာဝန်ထမ်းပေါင်း380နီးပါးပေါ့လေနော်ဟို369ယောက်ကိုကူညီထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကူအညီတွေကရော
ပထမအဆုံးတည်းကျွန်တော်တို့ပေးပြီးပြီဆိုလို့ရှိရင်ဒီတွင်းမှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေရဲ့ contact တွေကို CDM လှုပ်ရှားတဲ့အဖွဲ့ကိုဥဆောင်တဲ့လူပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းအဲ့ဒီအဖွဲ့တွေကခေါင်းဆောင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒီဖုန်းနံပါတ်တွေ contact တွေကိုကျွန်တော်တို့မျှဝေပေးပါတယ်အဲဒါမှမဟုတ်နောက်တစ်ချိန်တကယ်လို့တို့တွေ CDM ဆက်လက်ပြီးတော့မှဝင်နေတဲ့ဝင်နေပြီးတော့မှတို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်းဒီအဖွဲ့အစည်းတွေကိုတို့ချိတ်ဆက်လို့ရအောင်ကျွန်တော်တို့လှုပ်ဆောင်ပေးထားပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီဘက်ကနေအလူငွေကောက်ခံနေတာကိုဟိုဆက်လက်ပြီးတော့မှလည်းအလူငွေကောက်ခံနေပါတယ်ကျွန်တော်တို့ကတော့ဒီဘက်ကနေ fan ရှိသလောက်ဒီတွင်းမှာရှိတဲ့ဒီ CDM နှုတ်ရှားနေတဲ့လူတွေကိုဟိုအခက်အခဲရှိနေတဲ့လူတွေကိုကျွန်တော်တွေကတော့ဟိုဆက်လက်ပြီးတော့မှထောက်ပံ့ပေးသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျာဒီအဖွဲ့အစည်းတစ်ခုလည်းဟိုပဲလှုပ်ရှားနေတဲ့အဖွဲ့အစည်းတစ်ခုလည်းဟိုပဲဟိုအမြဲတမ်းထောက်ပံ့ပေးသွားမလားဆိုတဲ့ဟာကတော့ကျွန်တော်တွေဒီသူတို့တွေရှိတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးတော့မှကျွန်တော်တွေစဉ်းစားပေါ်မှာဖြစ်ပါတယ်ခင်ဗျာ
အခုလိုမျိုးအခက်အခဲတွေရှိတဲ့လူတွေကိုအကူအညီပေးတဲ့အခါမှာပေါ့နော်တကယ်သူတို့လိုနေတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးနိုင်ဖို့အတွက်ကိုရောကိုထိုက်တို့အနေနဲ့ဘယ်လိုမျိုးစီစဉ်ထားပါလဲရှင်
ဟုတ်ကဲ့ခင်ဗျဟိုအခုလောဆယ်ကြတော့တို့အဲ့လက်တွေ့ဟိုဖီးထဲမှာဝင်ပြီးတော့မှမြေပြင်မှာဝင်ပြီးတော့မှလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ပဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတယ်ပေါ့နော်ဟိုတချို့နေရာတွေမှာ CDM လှုပ်ရှားတဲ့ဝန်ထမ်းတွေအတွက်အကူအညီပေးတဲ့အဖွဲ့အစည်းတွေနှစ်ဖွဲ့သုံးဖွဲ့ဟိုရောက်ပြီးတော့မှအကူအညီပေးနိုင်တဲ့နေရာတွေရှိတယ်လို့တချို့နေရာတချို့ကြတော့လည်းဝေးပြီးတော့မှအဆက်အသွယ်လောက်အပ်ခတ်တဲ့နေရာမျိုးတွေမှာရှိတဲ့ CDM ဝန်ထမ်းတွေကြတော့အကူအညီလုံးဝမရောက်တဲ့အနေအထားတွေမှာရှိပါတယ်ခင်ဗျအဲ့တော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကျွန်တော်တို့တိုင်ပင်ပြီးတော့မှတို့တစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်နိုင်အောင်တို့စားနေကြပါတယ်စူးစမ်းနေပြီးတော့မှအဲ့ဒီအဖွဲ့တွေကနေပြီးတော့မှဘယ် CDM လှုပ်ရှားတဲ့ဒီ site ကိုတော့သူတို့လှူပြီးပြီဘယ်နေရာတော့မလှူပါသေးဘူးဆိုတော့
ဒီတာတို့အဲဟိုအချင်းချင်းဖလဲကြပြီးတော့မှအခုတော့မရောက်သေးတဲ့နေရာတွေစီပို့ပြီးတော့မှတကယ်ပြင်းပြန်ရောက်နိုင်အောင်လို့ဒီပြည်ရင်ကလူတွေလှုပ်ရှားပြီးတော့မှဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့တွေလည်းတို့တွေနဲ့အမြဲတမ်းတိုင်ပင်ပြီးတော့မှဒီဘက်ကနေလှုပ်ဆောင်ပေးနေပါတယ်ကိုထိုက်တို့ကဒီဝါရှင်တန်ဒီစီအေရီးယားပေါ်တော့ဒီစီမေရီလန်ဗာဂျီးနီးယားပြည်နယ်လူငယ်တွေစုဖွဲ့ထားတဲ
တွေကနေ2015ခရီးကမြန်မာပြည်မှာရေပေးတင်ဖြစ်တဲ့အချိန်ကလေးကပေါ့နော်အဲ့ဒီဒုက္ခဖြစ်တဲ့အချိန်ကလေးကကျွန်တော်တို့မြန်မာပြည်ရေပေးအတွက်ရန်ပုံငွေဒီမှာ2015တုန်းကလည်းရန်ပုံငွေကောက်ပြီးတော့မှဈေးရောင်းပွဲတွေလုပ်ရန်ပုံငွေကောက်ပြီးတော့မှလှူဒါန်းခဲ့ရရှိပါတယ်2019တုန်းကလည်းမြန်မာပြည်ရန်ပုံငွေအတွက်ဒေါခင်ဂျီဖောင်ဒေးရှင်းကိုကျွန်တော်တို့ဟိုဒီပေးပို့ပြီးတော့မှဒါရိုက်ပေးပို့ပြီးတော့မှလှူဒါန်းတာရှိပါတယ်အခုဒီဒီချိန်မှာလည်းကျွန်တော်တို့ဒီဒီရေးခဲမဖြစ်ခင်ပေါ့နော်မဖြစ်ခင်မှာကျွန်တော်တို့ကိုဗစ်အတွက်ဆိုပြီးတော့မှာကျွန်တော်ဒီမှာလူငယ်တွေဇေယျပွဲလုပ်ပြီးတော့မှာဒီကိုဗစ်ရန်ပုံငွေအတွက်ဟိုထဲဝင်ဖို့အတွက်ကျွန်တော်တို့အလူကောက်ခံတာရှိပါတယ်အာအဲ့ဒီအလူငွေကျွန်တော်တို့မြန်မာပြည်ကိုပို့စီစဉ်နေစဲမှာပဲအခုဒီအာဆရာနာသိန်းဒီရေးခင်ဖြစ်လာတယ်ပေါ့အဲ့တော့ဒီအခင်းအကျင်းဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တွေအခုမြန်မာပြည်ဒီကိုဗစ်အတွက်ကောက်ထားတဲ့ရန်ပုံငွေတွေကိုလည်း CDM လှုပ်ရှားနေတဲ့အာဒီဝန်ထမ်းတွေကိုဟိုပံ့ပိုးပေးနေတဲ့ရန်ပုံငွေတွေကိုကျွန်တော်တို့ပေါင်းထည့်ပြီးတော့မှဒါဟိုကူညီပေးဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ထားတာဖြစ်ပါတယ်ဒီ match la 10ရက်နေ့အထိလူငွေကောက်ခံရရှိငွေကစုစုပေါင်း 3,529 ရှိပါပြီအဲ့ဒီမှာမှကျွန်တော်တို့ကိုဗစ်ရန်ပုံငွေကျွန်တော်တို့ကောက်ခံရရှိငွေ 13,000 ရှိတော့စုစုပေါင်းကောက်ခံရရှိငွေ match la 10ရက်နေ့အထိ 43,500 ကျော်ရှိနေပြီပေါ့နော်အဓိကကတော့မြန်မာပြည်မှာ CDM ဝင်တဲ့ဝန်ထမ်းတွေကိုဟိုပဲရွေချက်နဲ့ကူညီတာလဲဆိုတော့အခုအချိန်ကြီးကဟိုအကုန်လုံးညီပြီးတော့မှဟိုလှုပ်ရှားမှလှုပ်ရှားမှုတစ်ခုဖြစ်မှအခုလက်ရှိမတီးမတရားတဲ့ဒီဟိုအုပ်ချုပ်မှုစနစ်အောက်ကနေကျွန်တော်တို့ရုံးထွက်နိုင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ပြည်တွင်းငယ်လို့ပြည်ပရယ်လို့မရှိပါဘူးကျွန်တော်တို့ဒီမြန်မာညီကိုတွေတိုင်းရင်းသားညီကိုတွေအကုန်လုံးစုပေါင်းပြီးတော့မှအားတစ်ခုနဲ့ဟိုတွန်းထုံမှကျွန်တော်တို့ဒီတိုက်ပွဲအောင်နိုင်မှာဖြစ်ပါတယ်ခင်ဗျာအဲ့တော့အဲ့လိုယုံကြည်မှုအောင်နိုင်မယ်လို့လည်းကျွန်တော်တို့တရားရဂိုင်းတို့ယုံကြည်ပါတယ်အဲ့တော့အဲ့လိုယုံကြည်မှုနဲ့ကျွန်တော်တို့လှုပ်ဆောင်ရမှာဖြစ်လှုပ်ဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတွင်းမှာရှိတဲ့ဟိုတကယ်အဓိကကြတဲ့နေရာတွေမှာလှုပ်ရှားနေတဲ့ပြည်သူတွေကိုကျွန်တော်တို့ဒီပြည်ပမှာရှိတဲ့မြန်မာပြည်သူတိုင်းရင်းသားညီကိုအကုန်လုံးကလည်းဟိုတက်နိုင်တဲ့ဘက်ကနေပြီးတော့မှပံ့ပိုးကူညီပေးတဲ့စိတ်တွေနဲ့ကျွန်တော်တို့လှုပ်ရှားနေရတာခင်ဗျ
အလင်းရောင်လူငယ်များအဖွဲ့ကကိုထိုက်ဖြစ်ပါတယ်ရှင်စစ်အာဏာသိမ်းတဲ့အပေါ်ကန့်ကွက်ဆန့်ကျင်နေကြတဲ့မြန်မာနိုင်ငံတွေကပြည်သူအားလုံးကိုအားပေးထောက်ခံနေပြီးတော့အားလုံးလိုလားတဲ့အခြေအနေဖြစ်လာတဲ့အထိတက်အားတဲ့ဘက်ကပံ့ပိုးကူညီသွားမယ်လို့ပြောပါတယ်ရှင်ကျွန်မဆုမြတ်မောပ
ါမဆုမြတ်မောစီစဉ်နေဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းချင်းချုပ်ကိုမတ်တိန်တီထိုက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့ထိ ंछ ုံမှုအောက်မှာနိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတာကြောင့်တုံးလုံ6600ကျောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်မှုတရားဥပဒေမဲ့ဖမ်းဆီးမှုဖမ်းဆီးထားသူတွေကိုနှိပ်စင်ညှဉ်းပန်းနေဆိုတဲ့အစီရင်ခံချက်တွေဟာဆိုရင်အခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုနောက်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးထိမ့်သိမ့်သိမ့်သိမ့်ရှိရေးနဲ့ဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုပြောင်ပြောင်တင်းတင်းအခက်နဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံဆီအနာသိမှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းငြင်းချမ်းစွာဆန္ဒပြသူအနည်းဆုံး138ဦးသေဆုံးရပြီးဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကတင်းနှင်းလာနေမှာထုတ်ပြန်လိုက်ပြီးဒီသေဆုံးရသူတွေထဲမှာကလေးငယ်တွေနဲ့အမျိုးသမီးတွေလည်းပါတယ်လို့ပြောဆိုထားပါတယ်။မြန်မာဆန္ဒပြသူတွေကိုစစ်တပ်ရဲ့အကြမ်းဖက်မှုဟာဇာရိတ်တပြက်ပြကျင့်ဝတ်ချိုးဖောက်မှုဖြစ်ပြီးခွင့်လွတ်နိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်ပြီးနောက်ပိုင်းပြီးခဲ့တဲ့မတ်လ14ရက်နေ့တနင်္ဂနွေနေ့ကဆန္ဒပြသူတွေတွေးမြေကျတေဆုံးမှုအများဆုံးဖြစ်ခဲ့ရပြီးနောက်တနေ့တနင်္လာနေ့မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဂျာလီနာပေါ်တယ်ကအခုလိုပြောဆိုတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမတ်တိန်ဒီထိုက်ချင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လွှင့်ရေးမှုကတော့ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျောင်းဝါကဖြစ်ပါတယ် VOA American တန်ရဲအင်္ဂါနေ့မနက်ခင်မြမာဘာသာအစည်းအဝေးတွေကိုမြမစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းတူ24 4057နဲ့လိုင်းလက်190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒေါ်လာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ